ခန်းကြီး49အငယ်1မှ6တကြွန်းတနိုင်ငံအရက်တို့ငါစကားကိုကြားကြလော့ဝေးစွာသောလူမျိုးတို့စိစိနားထောင်ကြလော့ငါဖွားစားကပင်သာဝရဖျားသည်ငါကိုခေါ်တော်မူ၏အမိဝန်းထဲမှစ၍ငါဤနာမကိုမှတ်တော်မူ၏ငါနှုတ်ကိုထက်သောဓာကဲ့သို့ဖြစ်စေ၍လက်တော်အရေး၌ဖုံးထားတော်မူ၏ငါကိုယ်လေဥသစ်သောစီးသွာဖြစ်စေ၍မိမိမြားတော်ထဲမှဟွက်ထားတော်မူ၏။အိုဤဒေလာတင်းဒီငါ၏ကြုံဖြစ်၏။တင်းအားဖြင့်ငါဘုံဒီထင်ရှားလိမ့်မည်ဟုငါအားမိန့်တော်မူပြီ။ငါကလည်းအကျိုးမရှိဘဲငါလှုပ်ဆောင်ရပြီ။အချီးနီးတက်တက်ငါခွန်အားကုန်ရပြီ။သို့တော်လေငါအမှုသည်သာဝရဖျားရှိတော်၌ရှိ၏။ငါခံရသောအခလည်းငါ၏ဖျားသခင်လက်တော်၌ရှိသည်ဟုဆို၏ငါသည်သာဝရဖျားရှိတော်၌အထရေထင်ရှား၍ငါ၏ဖျားသခင်သည်ငါကိုခိုင်ခန့်စေတော်မူသည့်အကြောင်းနှင့်တကားဤဒေလာအမျိုးသည်အထံတော်၌စုဝေးစေခြင်းကိုမခံတော်လဲငါသည်ယာကုပ်အမျိုးကိုအထံတော်သို့တပံဆောင်ခဲ့ရသောကျွန်ဖြစ်စေမည်အကြောင်းငါကိုအမိဝန်တဲမှဆက်၍ဖန်ဆင်းတော်မူသောသာရဖျားမိန့်တော်မူသည်ကတင်းဒီရာကုတ်၏အမျိုးအနွယ်တို့ကိုချီးမြှောက်ခြင်းဘေးလွတ်သောဤဒေလာသားတို့ကိုအရင်ကဲ့သို့ဖြစ်စေခြင်းအလုံးငါငါအမှုကိုဆောင်ရွက်သောအမှုသည်တာမညာအမှုဖြစ်၏ထိုအမှုမကတင်းဒီမြေကြီးဆုံးတိုင်အောင်ငါ၏ကယ်တင်ခြင်းကိုပြုစိန်သောငါတင်ကိုတပန်းမျိုးသားတို့လင်းเสียဖို့ငါခန့်ထားသည်ဟုမိန့်တော်မူ၏အငယ်ခုနှစ်မှဆနှစ်ဤဒေလာမျိုးကိုရွေးနှုတ်တော်မူ၍ထိုအမျိုး၏တန်ရှင်းသောသာရဖျားသည်အဘယ်သူမျှမနှစ်သက်တပီလုံးယွန်ရှာပွဲဖြစ်၍မင်းထံ၌ကြုံခံရသောသူအားမိန့်တော်မူသည်ကတစ္ဆာရှိတော်မူသောသာရဖျားတင့်ကိုရွေးကောက်တော်မူသောဤဒေလာမျိုး၏တန်ရှင်သောဖျား၏ကျေးဇူးတော်ကြောင့်ရှင်မြင်းတို့သည်မြင်၍ထကြလိမ့်မည်မင်းသားတို့သည်လည်းကူးကွယ်ကြလိမ့်မည်သာရဖျားမိန့်တော်မူသည်ကနှစ်သက်ဖွယ်သောအချိန်၌တင့်၏စကားကိုငါနားထောင်ပြီးကယ်တင်ရာကာလ၌တင့်ကိုမဆပ်ပြီးတင့်ကိုလည်းငါစောင့်ရှောက်၍တင်းသည်ပြည်တော်ကိုပြုပြင်လျက်စေညံသောအမွေခံရအရတ်တို့ကိုအမွေပေးစီမိအကြောင်းထွက်ကြလောဟုချုပ်ထားသောသူတို့အား၎င်းပေါ်လာကြလောဟုမှောင်မိုက်ထဲမှနေသောသူတို့အား၎င်းပြောစီမိအကြောင်းလူမျိုးအားဗြိဉ္ဉ်တရားကိုပြုเสียဖို့တင့်ကိုခံထားမိတို့ဖြစ်၍ထိုသူတို့သည်လန်ခီးတို့အနားမှစားရ၍မြင့်သောအရတ်ရတ်တို့၌ကျက်စားရာကိုတွေ့ရကြလိမ့်မည်သူတို့သည်ရေစာကိုမငတ်မမွတ်ရအပူကိုလည်းမခံရကြနေရောင်ချီမတိရအကြောင်းမူကားသူတို့ကိုတနာသောသူသည်သူတို့ကိုပို့ဆောင်၍စမ်းရည်တွင်အနာသို့လမ်းပြလိမ့်မည်ငါ၏တောင်ရှိသည်များတို့ကိုတွားရလမ်းဖြစ်စေမည်ငါ၏မြေတံတန်းများကိုလည်းငါဖို့မည်ကြည့်ရှုလောဤသူတို့သည်ဝေသောအရာမှလာကြလိမ့်မည်ကြည့်ရှုလောထိုသူတို့သည်မြောက်မျက်နှာနှင့်အနောက်မျက်နှာမှ၎င်းထိုသူတို့သည်လည်းတိနေပြီမှ၎င်းလာကြလိမ့်မည်ဟုမိန့်တော်မူ၏အငယ်73မှ27အိုမိုးကောင်းကင်တို့တည်ခြင်းဆိုကြလော့အိုမြေကြီးဝမ်းမြောက်ခြင်းရှိလော့အိုတောင်များတို့ရွှင်လန်းစွာတည်ခြင်းဆိုကြလော့အကြောင်းမူကားသာရဖျားသည်မိမိလူတို့ကိုနှစ်သိမ့်စေတော်မူ၏ဆင်းရဲခံရသောမိမိလူတို့ကိုကယ်မတနာတော်မူ၏ဇီးုံကလည်းသာရဖျားသည်ငါ့ကိုစွန့်ပစ်တော်မူပြီးဖျားရှင်သည်ငါ့ကိုမေ့လျော့တော်မူပြီးဟုဆိုလေတော်မိမသည်မိမိဖွာသောသားကိုမတနာသည့်တိုင်အောင်မိမိနှုတ်ဆုတငယ်ကိုမေ့လျော့နိုင်သလိုအကယ်၍မေ့လျော့တော်လဲတင့်ကိုငါမမေ့လျော့ငါဒီကိုလည်းဝါ၌တင့်ကိုစာထိုးပြီးတင်ဤမျိုးယိုးသည်ငါရှိမှအစဉ်ရှိ၏တင်ဤတန်းသမီးတို့သည်အလင်းအမြန်ပြုတ်ကြလိမ့်မည်တင့်ကိုလူယူဖြစ်စည်းသောသူတို့သည်တင့်ထံမှထွက်သွားကြလိမ့်မည်အရရတ်တို့မျှော်ကြည့်လော့ ဤသူအပေါင်းတို့သည်ဆုဝေး၍တင့်ထံသို့လာကြ၏သာဝရဖျားမိန်တော်မူသည်ကားငါအသက်ရှင်သည်ဖြစ်၍တင်သည်တင့်တယ်သောအဝတ်ကိုဝတ်တကဲ့သို့ဤသူအပေါင်းတို့ကိုဝတ်လိမ့်မည်မင်္ဂလာဆောင်သူတို့သမီးပြုသည့်ဤသူတစားဆင်လိမ့်မည်တင်၌တုတ်တင်ပယ်ရှင်းသောအရာပျက်စီးသောပြည်သည်နေသူများသောကြောင့်ကျင်းကြလိမ့်မည်တင့်ကိုကြိုက်စားသောသူတို့သည်လည်းဝေးကြလိမ့်မည်တင်ဤသားများဆုံးပြီးမှတပံရပြန်သောသားတို့ကနေရမလောက်ပါနေစရာအရက်ကိုပေးပါဟုတင့်အားတောင်းကြလေဦးမည်တင်ကလည်းဤသူတို့ကိုငါအားအဘယ်သူဖြစ်ပွားစီသည်ငါသည်သားဆုံးသောသူစိတ်ဉဏ်လျက်နေရသောသူနှင်ထုတ်ခြင်းကိုခံရသဖြင့်အဝေးသို့လေရသောသူဖြစ်၍ဤသူတို့ကိုအဘယ်သူမွေးစားသနည်းငါသည်တယောက်တည်းနေရသည်ဖြစ်၍ဤသူတို့သည်အဘယ်မှရှိကြသနည်းဟုအောင်းမေ့လိမ့်မည်အငယ်22မှ26အရှင်သာဝရဖျားမိန်တော်မူသည်ကားကြည့်ရှုလောငါသည်အတိုင်းတိုင်းအပြည်ပြည်၌နေသောလူမျိုးတို့အားလက်ကိုချီ၍အလံကိုထူသဖြင့်သူတို့သည်တင်ဤသားသမီးတို့ကိုလက်နှင့်ပွေ့လျက်ပခုံးပေါ်မှထမ်းလျက်ဆောင်ခဲ့ကြလိမ့်မည်ရှင်မြင်းတို့သည်တင်ဤဘာတွေမိဖုရားတို့သည်တင့်ကိုမွေးစားသောအမိဖြစ်ကြလိမ့်မည်တင့်ရှေ့မှဥညွတ်ပြတ်ဝတ်၍တင်ဤခြေ၌မြေမုန့်ကိုရက်ကြလိမ့်မည်ငါသည်သာဝရဖျားဖြစ်ကြောင်းကို၎င်းငါကိုမျှော်လင့်သောသူတို့သည်ရှက်ကြောက်ခြင်းမရှိကြောင်းကို၎င်းတင်တိလိမိလူယူရာဥ္စာကိုအာချီသောသူဤလက်မှယူရမည်လောတရားသောသူတိမ့်သွားသောလူတို့ကိုနှုတ်ရမည်လောသာဝရဖျားမိန်တော်မူသည်ကအကယ်စင်စစ်အာချီသောသူတိမ့်သွားသောလူတို့ကိုယူရမည်ကြောက်မဲ့ဖွယ်သောသူလူယူရာဥ္စာကိုနှုတ်ရလိမ့်မည်အကြောင်းမူကားတင်နှင့်ယံတွေ့သောသူကိုငါသည်ယံတွေ့၍တင်ဤသားတို့ကိုကဲတင်မိတင့်ကိုညှင်းဆဲသောသူတို့ကိုသူတို့ဤအသားနှင့်ငါကြွေးမိခြုံသောစပြည့်ရေကိုတောက်တကဲ့သို့သူတို့သည်မိမိအသွေးကိုဝါစွာတောက်ရကြမိတို့ဖြစ်၍ငါထာဝရဖျားသည်တင့်ကိုကဲတင်သောအရှင်တင့်ကိုရွေးနှုတ်သောသခင်ယာကုပ်အမျိုး၌တကူကြီးသောဖျားဖြစ်ကြောင်းကိုလူအပေါင်းတို့သည်သိရကြလိမ့်မည်ဟုမိန်တော်မူ၏